တဲ့ဘက်ကပြောခဲ့တဲ့လေယာကန်နအကြောင်းကိုဆက်ချင်ပါတယ်။ယင်းတစ်ခေါက်ကတော့လေသမားတွေရဲ့လူမှုစီးပွားဘဝအနေအထားစပားအထွက်နှုံးနဲ့စိုက်စစ်အထွက်တိုးရေးဒီကြောင်းစဲစီမံချက်တွေနဲ့လေသမားတွေရဲ့လိုက်ပါနိုင်မှုစတာတွေကိုပြောခဲ့ပြီးပါပြီ။ဒီကနေ့တော့အဲ့ဒါတွေရဲ့အဆက်အဖြစ်နိုင်ငံတကာစံစည်းကွက်ရဲ့အနေအထားနဲ့ပြည်တွင်းရဲ့အနေအထားကိုနှိုင်းယှဉ်ကြည့်ကြရအောင်ပါ။ကမ္ဘာပေါ်မှာတစ်နှစ်ကိုစံတန်ချိန်တန်480လောက်ကနေ490တဝိုက်လောက်ထွက်ရှိနေပါတယ်။အဲ့ဒီတဲကမှတန်ချိန်တန်30လောက်ကိုကမ္ဘာဈေးကွက်မှာရောင်းဝယ်ဖောက်ကားနေကြတာပါ။စံတင်ပို့တဲ့နိုင်ငံအရေအတွက်ကလည်း30လောက်ပဲရှိပါတယ်။ဒီထဲမှာကမ္ဘာနံပါတ်1စံအများဆုံးတင်ပို့တဲ့ထိုင်းနိုင်ငံကတစ်နှစ်ကိုတန်ချိန်8တန်းကနေ9တန်းလောက်၊သူ့နောက်ကဒုတိယလိုက်နေတဲ့ BNN ကတန်ချိန်6တန်း8တန်းလောက်ပို့နေကြတာဆိုတော့အဲ့ဒီနှစ်နိုင်ငံနဲ့တင်ကမ္ဘာစံဝယ်လိုအားကထပ်ဝက်ကျိုးနေပါပြီ။ဒီတော့ကျန်တဲ့စံဝယ်လိုအားတန်ချိန်15တန်းလောက်ကိုထိုင်းနဲ့ BNN မပါတော့ပဲမြန်မာအပါအဝင်ကျန်28နိုင်ငံလောက်ကလူပြီးပို့နေရတဲ့အနေထားပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုစဉ်းစားကြည့်ပါရေမြေကောင်းတယ်ဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကမ္ဘာနံပါတ်1စံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ခဲ့ဘူးတယ်အခုလဲအလားအလာကောင်းတွေရှိနေတယ်ဆိုပေမဲ့လက်ရှိအနေထားကဈေးကွက်ဝယ်လိုအားတန်ချိန်15တန်းကိုမိမိအပါအဝင်28နိုင်ငံထဲမှာဘလောက်များရှင်တိုးပြီးလုနိုင်မှာမို့လဲပြည်တွင်းမှာတော့တနေရာနဲ့တနေရာစံတင်ပို့ဖို့လမ်းပန်းဆက်သွယ်ရေးကမကောင်းတည်ယူပို့ဆောင်ရေးဈေးစကားကကြီးလွန်းမျိုးစဘာကမလုံလောက်စိုက်ပျိုးရေးပညာကခင်မမီကရိယာတစားပလာကမပြည့်မစုံစံဆက်တွေကလည်းဟာလာဆက်တာတာအရင်းနှီးကလည်းမရှိဒီကြားထဲစိုက်ပျိုးထုတ်လုပ်တဲ့လယ်သမားတွေကပါကျွေးကလည်းပဲနစ်နေဈေးကွက်ကလည်းအခုမှလိုက်ဆက်ကာဟက်ကာစလိုအပ်ချက်တွေကတော့အများကြီးပါပဲဒါကြောင့်သူများနိုင်ငံတွေနဲ့ရှင်ပြီးဈေးကွက်လုနိုင်မှုဆိုတာကအရန်ကြီးစူးစမ်းရမယ့်ကိစ္စပါပြီးခဲ့တဲ့တစ်နှစ်ကျော်ကစပြီးမကြုံစဘူးအဖြစ်မျိုးနဲ့တရုတ်ကနယ်စပ်ကနေပြီးမြန်မာစံတွေကိုအဝယ်များလွန်းနေခဲ့တဲ့အတွက်နှစ်ပေါင်း46နှစ်အတွင်းစံချိန်တင်တဲ့အထိပြည်ပကိုတန်ချိန်တသန်းခွဲလောက်ပို့နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတရုတ်ဈေးကွက်ရဲ့အလားအလာကမြန်မာဘက်ကတရားဝင်ခွင့်ပြုထားတာဖြစ်ပေမဲ့တရုတ်ဘက်ကခွင့်မပြုသေးတော့ရှေ့ဘာဆက်ဖြစ်လာမယ်ဆိုတာကတရုတ်အစိုးရရဲ့မြန်မာအပေါ်ထားတဲ့နိုင်ငံရေးသဘောထားပေါ်အများကြီးတည်မိနေပါတယ်။ဆိုလိုချင်တာကဘာကိုမှအတိအကျမခံမှန်းနိုင်သေးတဲ့အနေထားပါ။ဒီတော့မြန်မာလူလိုအပ်ချက်တွေအများကြီးရှိနေသေးတဲ့နိုင်ငံအနေနဲ့တကယ်ဖြစ်တင်တာကဈေးကွက်ကိုလေလာဈေးကွက်မှာဝယ်လိုအားရှိတဲ့စဘာမျိုးကိုနီးစနစ်လေလာအရင်နီးရှာပွေစိုက်ပျိုးပြီးမှဈေးကွက်ကိုဆက်ဟတ်တင်ပို့ဆိုတဲ့လမ်းကြောင်းမျိုးပါဒါပေမဲ့အစိုးရလက်ရှိလုပ်နေတဲ့ပုံစံကဝယ်လက်မကျင်းသေးတဲ့စဘာမျိုးကိုအထွက်တွေအရန်တူအောင်လဲတမားတွေကိုစိုက်ခိုင်းစိုက်ပြီးလို့ထွက်လာတော့ဝယ်သူမရှိဆိုတဲ့ပုံစံမျိုးဖြစ်နေပါတယ်ဘလောက်ပဲအထွက်တိုးလာဝယ်သူရှိမှအကျိုးမြတ်ကရမှာပါဝယ်သူမရှိရင်ဆန်တွေတောင်လိုပုံထားလဲအလကားပါပဲဒီတော့ပြောချင်တာကမြန်မာနိုင်ငံမှာလေယာဆယ်ပြူးရေးနဲ့ပတ်သက်ပြီးချမှတ်ခဲ့တဲ့မူဝါဒတွေလယ်သမားတွေကိုတွန်းအားပေးနေတဲ့လမ်းညွှန်ပေးနေတဲ့ဆိုတဲ့အရာတွေကကမ္ဘာစံစည်းကွက်မှာရှိတဲ့မိမိနိုင်ငံရဲ့ပြည်ဆက်ကအခြေအနေနဲ့အဟက်ညီပါရဲ့လားဆိုတာကိုတည်တည်ချာချာတွေးကြည့်ဖို့ပါပဲတကယ်ဆိုဒါတွေအပြင်အနာဂတ်ဈေးကွက်ရဲ့အလားအလာကိုတောင်ထည့်သွင်းစဉ်းစားပြီးရှုထောင့်ပေါင်းစုံကနေချိန်ညှိဆောင်ရွက်မှသာလက်တွေ့နဲ့ကိုက်ညီမှာတိုးတက်နိုင်မှာပါဒီတော့ပြန်ချုပ်ပြောရရင်ဆယ်စုနှစ်တည်းအတန်ကြာအောင်အထွက်တိုးရေးကိုတွန်းအားပေးနေပေမဲ့အခုထိဘာကြောင့်လောက်လောက်လာလာဖြစ်မလာသေးတာလဲဆိုတာကိုအသေးချာစမ်းစစ်ဖို့အထူးလိုအပ်နေပြီဆိုတာပါပဲမြန်မာလူရေမြေကောင်းတဲ့နိုင်ငံမျိုးမှာလယ်သမားတွေကလည်းလူပြင်းလူညံ့တွေမဟုတ်ဘဲနဲ့ဒီလောက်ထိနှစ်ပေါင်းများစွာလှုပ်လာတဲ့တွန်းအားပေးချက်မအောင်မြင်ဘူးဆိုတာကငကူကလေးကမအောင်မြင်နိုင်တဲ့အရာမို့လားမဟုတ်ရင်လေအောင်မြင်နိုင်ပေမဲ့အောင်မြင်အောင်လုပ်ဖို့အချက်အလက်တွေကမလုံလောက်တာလားဒါမှမဟုတ်အောင်မြင်အောင်လုပ်ရင်လည်းဘာမှမထူးဘူးဆိုပြီးလယ်သမားတွေကခံယူထားလိုက်ကြလို့လားတနည်းအားဖြင့်တော့ချုံရင်းချက်ကကြီးကြီးမားမားရှိနေပြီလို့ဆိုနိုင်မယ်ထင်ပါတယ်ဒါကြောင့်အောင်မြင်ဖို့အချက်အလက်မလုံလောက်ဘူးလို့ယူဆရတဲ့စီမံကိန်းတွေကိုတွန်းအားပေးနေမယ့်အစားအခုလိုဒီမိုကရေစီလမ်းကြောင်းကိုရှောင်နေပြီဆိုတဲ့ကာလမှာတော့အထက်ကလမ်းညွန်နဲ့ပန်းနိုင်အထွက်တိုးနှုံးဆိုတာတွေကိုဘေးဖယ်ပြီးတောင်သူတွေကိုသူတို့စိတ်ကြိုက်ရွေးချယ်လုပ်ကင်ခွင့်ပေးတင်ပါပြီ။ဒါမှမဟုတ်ပဲအောင်မြင်ဖို့အချက်လက်မလုံလောက်တဲ့စီမံကိန်းတွေအတွက်ပဲဆက်ပြီးအသုံးတော်ခံနေရအောင်မယ်ဆိုရင်တော့လယ်သမားတွေရဲ့ဘဝမြင့်တက်လာဖို့ဆိုတာဝေးနေဦးမှာပါ။ဒါဆိုရင်ဆင်းရဲနှံပါမှုလျှော့ချရေးဆိုတာကလည်းစိတ်ကူးရင်အိမ်မက်အဆင့်ကနေမတက်နိုင်ပဲဖြစ်သွားပါလိမ့်မယ်။လယ်သမားတွေကိုပေးနေတဲ့လမ်းညွန်ချက်တွေဩဝါဒတွေဆိုတာလက်တွေမှာအကျိုးအမြတ်ရဖို့လိုပါတယ်။အကျိုးအမြတ်သာရမယ်ဆိုရင်ဖီအားပေးစရာတွတ်တွတ်ပြောနေစရာမလိုဘဲနဲ့သူတို့တွေလိုက်လုပ်ကြပါလိမ့်မယ်။ဒါနဲ့ပတ်သက်ပြီးတခုပြောချင်တာကသမရဦးသိန်းစိန်ပြောနေတဲ့ပြည်သူဗဟုပြုချင်းကန်နီးဆိုတာကိုဒီနေရာမှာလက်တွေ့အသုံးချဖို့ကောင်းပါတယ်။ စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။